အခုလ25ရက်ကတနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လက်တစင်းကိုတွေ့ရှိခဲ့လို့စစ်ဆေးမေးမြန်းပြီးတဲ့နောက်နေရက်ကိုပြန်ပို့လိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီကြောင်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထဲအောင်ခန်းကအတင်းပေးပို့ထားပါရဲ့ရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတင်းရိုက်တိုင်းဒဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံပုံကျုံနဲ့မမကန်ကျွန်းကြားမှာတပ်မတော်ရေကဖမ်းဆီးမိပြီးထင်းထင်းထားတဲ့ဆက်လီဘော်ကအမျိုးသား28ဦး၊အမျိုးသမီး33ဦးနဲ့ကလေး32ဦးကိုသူတို့နေရာကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။ဖမ်းဆီးရမိပြီးလောင်းလုံမြို့နယ်ဆန်လန်ကမ်းကြီးမှာထင်းထင်းထားပြီးစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။နောက်နေ့မှာတပ်မတော်ရေနဲ့သူတို့မူလမိခံရနေရာတွေကိုပြန်လည်ပို့ဆောင်ပေးလိုက်တာဖြစ်ပါတယ်။ပြန်လည်ပို့ဆောင်ပေးတဲ့အချိန်မှာပတ်သက်လို့ဒုတိယဒိုင်းဒေသကြီးဒုတိယရေမှူးကြီးစေဝင်ကအခုလိုပြောပါတယ်
။ကိုလည်းပြောကိုလည်းညာကိုနိုင်မနေညာကိုနိုင်ခွဲမှာစီဆန်းနဲ့လည်းရက်ခိုင်ဟောလူရင်းဒေသပြကိုတော့စစ်စစ်ပေါ်နဲ့ဆက်သွားပါပြီခင်ဗျာ။စစ်စစ်ပေါ်စစ်စစ်ပေါ
်သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးတဲကြောင်ဓာပိုင်စားတဲ့ကြီးရအနီးနားမှာနေထိုင်သူတွေဖြစ်ကြပါတယ်။စစ်စည်းချိန်မှာတော့သူတို့ဟာရခိုင်ပြည်နယ်မှာနေထိုင်တဲ့ထောက်ကားတွေမှာပြတ်တက်နိုင်နေစာရဲစာရန်တွေကစခန်းတွေမှာကျန်ခဲ့တယ်လို့ပြောပါတယ်။သူတို့ကတော့မူလနေထိုင်ရနေရာတွေကိုပြန်လည်ပို့ဆောင်ပြီးလမ်းကြီးတစ်လျှောက်အစားအစာတွေစီစဉ်ပေးလိုက်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားပိုင်းဝန်ကြီးဌာနပြည်တော်စုတူဝန်ကြီးဦးစိုးအောင်ကအခုလိုပြောပါတယ
်။ကျွန်တော်ကတော့ဒီအပူပေါင်းဆောင်ရတယ်လေ။သူကတော့ဒီကန်တီနဲ့ပဲကိုပြန်ပို့ခဲ့ခါကြလို့ရှိရင်လမ်းမှာစားဖို့တောက်ဖို့လို့အဲ့ဒါလေးတွေ့ကိုကျွန်တော်တို့ဘက်ကနေပြီးတော့မှဖြတ်ခံပြီးလိုက်တာပေါ့။ဆောင်ရပြီလား။သူကဒီကနေရာတွေပဲပြန်သွားမှာပေါ့။သူလာကြတော့ဒီကြတော့ဒီရဲကျွန်တော်တို့အဖွဲ့လေးကိုပဲလေဒီအဖွဲ့ကြီးတို့ကတရားစောက်တော့တော့အစီအစဉ်တိုင်းပဲသွားမှာပဲနော
်ဒီလ16ရက်မှာရန်ကုန်ဒေသကြီးကြောက်တန်းမြို့နယ်တန်နေကြည့်ရမှာလေကြီးပြေဒုက္ခတဲ့တရားချောက်ကိုတွေ့ရှိခဲ့ပြီးသူတို့ကလည်းနေရာကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်သူတို့ဟာစခန်းကြီးနယ်ကနေမလေးရှားကိုထွက်ပေါက်ဖို့အခကြေးငွေပေးပြီးသွားနေရတာပါဆက်တိုက်ဆိုသလိုလေစီပြေဒုက္ခတွေတွေ့ရှိရတဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်နဲ့ပြည်내နေရာခြားပိုင်းဝန်ကြီးဌာနဒုဝန်ကြီးဦးစိုးအောင်က
သူတို့တွေအခုပြီးခဲ့တဲ့တစ်ခေါက်နဲ့ဒီလိုပဲသွားကြတယ်ဒါသူတို့ဒီနေ့ကတခြားနိုင်ငံမှာသွားရောက်ပြီးတော့မှတတိယနိုင်ငံမှာသွားပြီးတော့မှအလုပ်ကိုင်ရရှိဖို့လို့ပါလို့ဒါသွားတဲ့သဘောမျိုးပေါ့အဲ့လိုမျိုးပုံစံမျိုးနဲ့သူတို့ကိုယ်တိုင်လည်းအဲ့လိုပြောတယ်လေမလေးရှားပြတ်သွားမယ်လို့စသဖြင့်ပေါ့ဟုတ်တယ်မလားအဲ့အလီတကူလောက်ကင်ဇလန်ကြီးရရှိနိုင်လို့သွားတာဖြစ်မှာပေါ့ဟာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအိုချာကရခိုင်ပြည်နယ်လေပိုင်းကရိုင်ဂျာတွေဟာဘင်္ဂလားပင်လယ်ကိုဖျက်ပြီးထွက်ခွာဖို့ကြိုးပမ်းတာများသားလာတယ်လို့နိုဝင်ဘာ26ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကမတိမင်းအခြေအနေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန်းနဲ့ချီရိုင်ဂျာတွေကပထမတော့ဖြစ်ပြန်လည်လက်ခံမှုဒီလာထဲမှာစီစဉ်ထားပြီးမယ်အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲဆုံးခွာထွက်ပြေးဖို့ကြိုးပမ်းမှုတွေဇင်းထွက်ပေါ်နေတာပါဒုက္ခတွေနေရဲပြန်ပေါ်ရေးစီစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကထောက်ပြနေကြတာပါမြန်မာအစိုးရကတော့ရိညာဆိုတဲ့ညီကိုတရားဝင်အတိမတ်ပြုလက်မခံထားပြီးမယ်ဒုက္ခတွေနေရဲပြန်ပေါ်မယ်စီစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံမှုလည်းအဆင်သင့်ပြင်ဆင်ထားကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ